Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတော်တာရှင်များရှင်2019ခုနှစ်ဧပြီလ28ရက်တောက်ကြနေညနေခင်း VOA စီစဉ်နေကိုအမေရိကန်ပြည်အစုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းဒိုမီတာ19.25လို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျမဤတန်းစမဒီညနေခင်းတော်စီစဉ်နေကိုတင်ဆက်ပေးသွားမှာပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့တောင်ကိုရီးယားမှာချထားမဲ့အမေရိကန်သက်ဒွန်ကွင်ဒိုစနစ်အတွက်ဒေါ်လာ10,000ပေးဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့တောင်းဆိုချက်ကိုတောင်ကိုရီးယားနိုင်ငံကချက်ချင်းလိုလိုပဲပယ်ချလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အရှေ့တောင်အရှေ့နိုင်ငံများတင်အာဆီယံထိပ်သီးညီလာခံတက်ရောက်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်မနီလာမြို့တော်ကိုဒီကနေ့ပဲရောက်ရှိသွားပါတယ်။ဒီလိုထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နေတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြမှာက NLD ပါတီဗဟိုဥပဒေအကြံပေးတရားလွှတ်တော်ရှိနေကြီးဦးကိုနီလောက်ကျန်တက်ပြတ်ခံရမှုမှာပါဝင်ပတ်သက်တယ်လို့တန်တရားရှိသူဖြစ်ပြီးတော့လွတ်မြောက်နေစေဦးအောင်ဝင်းခိုင်ကိုအခုနောက်ဆုံးတွေ့ရတဲ့နေပြည်တော်ပတ်ဝန်းကျင်မှာရှာဖွေဖမ်းဆီးနိုင်ရေးဝန်တစ်ဆောင်ကိုတင်ထားတဲ့နဲ့ပတ်သက်ပြီးတော့
သူကနေပြည်တော်ဘေးအစည်းဝင်တာလွတ်မြောက်သွားတယ်ဆိုတာသိရတဲ့အတွက်ကြောင့်မလို့ကျွန်တော်ကနေပြည်တော်ဘေးအစည်းဝင်ပတ်ဝန်းကျင်ကိုကျွန်တော်တို့ဖော်ဝန်းထုတ်ပေးပါဦး
အကျိုးဆောင်ရှင်နေကြီးဦးနေလာကတိုင်းဒေသတရားလွှတ်တော်မှာခြောက်ထားလိုက်တဲ့အကြောင်းမကြားခင်မှာအပြည့်စုံနားဆင်ကြဖို့ရှိပါတယ်ဒါပြင်ထိုင်းနိုင်ငံကဘစ်ကစ်ဆက်ရုံတစ်ခုမှာမြန်မာလူသမားတွေကိုနှစ်ဖက်သဘောတူတဲ့အတိုင်းလောက်ခမပေးတဲ့တဲ့င်းပြေ VOA ကနေမြန်မာနိုင်ငံဆန်စပါအသင်းချုပ်နဲ့တွေ့ဆုံမေးမြန်းခန်းကိုလည်းဒီညနေမှာနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရောက်တဲ့င်းတွေကိုကိုအောင်လဲဦးနဲ့နန်းလောင်တို့ကကြီးညာပေးသွားမှာပ
ါတောင်ကိုရီးယားမှာချထားမဲ့အမေရိကန်သက်ဒွန်ကွင်ဒွန်စနစ်အတွက်ဒေါ်လာ10,000ပေးဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့တောင်းဆိုချက်ကိုတောင်ကိုရီးယားနိုင်ငံကချက်ချင်းလိုပယ်ချလိုက်ပါတယ်တောင်ကိုရီးယားဆိုရကမြင်းနဲ့အဆောက်အုံတွေစိုက်ထုတ်ပြီးအမေရိကန်ကသက်ဒွန်ကွင်ဒွန်စနစ်ချထားပြီးလက်ပတ်ဖို့နဲ့မုံမှန်ထိန်းသိမ်းရမှာအကုန်ကြခံဖို့နိုင်ငံကြလက်ခံထားတဲ့ရည်ရည်ချက်အတိုင်းအပြောင်းအလဲမရှိတဲ့အကြောင်းတောင်ကိုရီးယားကာဝေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါအစင်းမြင့်သက်ဒွန်ကွင်ဒွန်စနစ်တောင်ကိုရီးယားမှာချထားရေးအမေရိကန်သမ္မတဟောင်းဘရက်ကိုဝါမားနဲ့တောင်ကိုရီးယားသမ္မတဟောင်းပက်ကွန်ဟဲတို့ကြားပြီးခဲ့တဲ့နေ့ထဲမှာပဲသဘောတူထားတာဖြစ်ပါတယ်တောင်ကိုရီးယားသမ္မတဟောင်းကတော့ဒွန်ကွင်ဒွန်စနစ်ချထားရေးအတွက်လွှတ်တော်ရဲ့အတူပြုချက်ရယူဖို့ကြိုးပမ်းရမှာနောက်ထပ်တောင်ကိုရီးယားအနေနဲ့အကုန်ကျခံစရာမလိုဘူးဆိုပြီးပြောဆိုထားတာဖြစ်ပါတယ်။ဒါပေမဲ့လည်းဝါရှင်တန်မှာမနေ့တုန်းကရိုက်တာသတင်းဌာနနဲ့မြန်မြန်ကန်တွေကုန်ကျစရိတ်ကိုတောင်ကိုရီးယားကပေးရမယ်ဆိုပြီးသမ္မတထရန့်ကပြောခဲ့ပါတယ်။အမေရိကန်နိုင်ငံရေးဝန်ကြီးဌာနအရာရှိအောင်တူးကတော့ကုန်ကျစရိတ်ဟာခန့်မှန်းရင်ဒေါ်လာ1.2 ဘီလီယံလောက်ရှိမယ်လို့ပြောဆိုခဲ့ပေမဲ့အမေရိကန်အနေနဲ့ဒွန်ကွင်ဒွန်စနစ်ကိုရောင်းချဖို့စမ်းသပ်မရှိတဲ့အကြောင်းပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားပြဿနာကိုစီးပွားရေးပိတ်ဆို့တံခတ်မှုအစ်တွေချမှတ်ပြီးငြင်းငြင်းချင်းချင်းဖြစ်ရှင်းမှုလိုလားကြောင်းအင်ဂျီရောကတွစ်ဆုံမြန်မြန်ကန်တွေသမ္မတထရန့်ကပြောဆိုခဲ့ပေမဲ့နောက်ဆုံးမှာကြီးမားတဲ့ brief ကမျိုးနဲ့ရင်ဆိုင်ရမယ့်အလားအလာတွေလည်းရှိနေတဲ့အကြောင်းပြောဆိုသွားပါတယ်
။မြောက်ကိုရီးယားရဲ့ nuclear လက်နက်ချင်းချောင်မှုတွေနဲ့ပတ်သက်လို့ဒီကနေ့ကုလသမဂ္ဂလုံခြုံရေးကောင်စီမှာအစစ်မြေအစည်းအဝေးတရက်ကိုအမေရိကန်နိုင်ငံခြားဝန်ကြီး Rex Tillerson ကဦးဆောင်ကျင်းပမှာပါ။ဒါဟာ Mr. Tillerson ကုလသမဂ္ဂမှာပထမဆုံးအကြိမ်ပွဲဦးထွက်တွေ့ရတာလည်းဖြစ်ပါတယ်။ကြာရာပြည်နေ့က Fox သတင်းဌာနနဲ့တွေ့ဆုံမေးမြန်းခါမှာ Mr. Tillerson ကမြောက်ကိုရီးယားဘက်ကနောက်ထပ် nuclear စမ်းသပ်မှုတွေလှုံ့ဆော်လာမယ်ဆိုရင်တရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားအပေါ်တန်ခတ်ပိတ်ဆို့အရေးယူမှုတွေချမှတ်ဖို့တတိပေးပြောဆိုထားတဲ့အကြောင်းပြောဆိုသွားပါတယ်။ဒီပြောဆိုမှုနဲ့ပတ်သက်လို့တရုတ်အစိုးရဘက်ကတကယ်ပဲအဲ့ဒီလိုတတိပေးချင်းရှိမရှိဆိုတာကိုတော့တရုတ်နိုင်ငံခြားရေးဌာနကအတည်ပြုခြင်းမရှိသလိုညှဉ်းဆန်းပြောဆိုတာလည်းမရှိခဲ့ပါဘူး။ဝန်ကြီးတယ်လက်ဆန်ကတော့မြောက်ကိုရီးယားနဲ့ပတ်သက်လို့အမေရိကန်ကချမှတ်ထားတဲ့မဟာဗျူဟာမှာတရုတ်နိုင်ငံရဲ့အကူအညီယူပြီးမြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းကိုဖိအားပေးသွားဖို့လည်းပါဝင်တယ်လို့ပြောပါရယ်။မြောက်ကိုရီးယားအနေနဲ့နောက်ထပ် nuclear စမ်းသပ်မှုတွေလုပ်မယ်ဆိုရင်တရုတ်နိုင်ငံအနေနဲ့တိကျတန်ခတ်ပိတ်ဆို့မှုတွေလုပ်သွားမယ်ဆိုတာကိုမြောက်ကိုရီးယားကိုအသိပေးတဲ့အကြောင်းတရုတ်အစိုးရကအမေရိကန်အစိုးရကိုပြောခဲ့တယ်လို့ဝန်ကြီးတယ်လက်ဆန်ကကြာရာပြည်နေ့မှာပြောဆိုခဲ့တာပါ။တရုတ်အစိုးရအနေနဲ့မြောက်ကိုရီးယား nuclear အစီအစဉ်တွေကိုအဆုံးသတ်စေချင်ပေမဲ့လို့ကုလသမဂ္ဂဆုံးဖြတ်ချက်မပါဘဲတနိုင်ငံနဲ့တန်ခတ်ပိတ်ဆို့အရေးယူတာမျိုးကိုတော့ဆန့်ကျင်ထားတာပါ။တရုတ်နိုင်ငံဟာမြောက်ကိုရီးယားရဲ့အကြီးဆုံးကုန်သွယ်ဖက်နိုင်ငံဖြစ်တယ်လို့စားတောက်ကုန်နဲ့လောင်စာဆီအထိကတင်ပို့နေတဲ့နိုင်ငံလည်းဖြစ်ပါတယ်။ဒါကြောင့်ကုလသမဂ္ဂရဲ့ပြဌာန်းချက်ကိုမြောက်ကိုရီးယားဘက်ကလိုက်နာဖို့တရုတ်ရဲ့ဩဇာကိုအသုံးပြုပြီးတရုတ်ရဲ့ဩဇာကိုအသုံးပြုဖို့အမေရိကန်တို့ကဖိအားပေးနေတာဖြစ်ပါတယ်။
အာဖဂန်နိုင်ငံမှာရှိတဲ့တာလီဘန်စစ်သွေးကြွတွေကနှစ်စဉ်နှစ်တိုင်းလုံးလို့ရှိတဲ့နွေဦးရာသီစစ်စင်ရေးစတင်ဆင်နွှဲရမှာပြည်ပကကျူးကျော်သူတွေအဖြစ်အမေရိကန်ဦးဆောင်တဲ့တပ်ဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်သွားမှာဖြစ်ကြောင်းပြောဆိုလိုက်ပါတယ်။တောက်ချန်နီကမီဒီယာတွေအတွက်ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာတော့မန်ဆူရီလို့အမည်ပေးထားတဲ့စစ်စင်ရေးတရက်ကိုအာဖဂန်နိုင်ငံတဝန်းကပြည်နယ်ပေါင်း34ခုမှာဒီကနေ့မနေ့ကပဲစတင်လိုက်တဲ့အကြောင်းပြောဆိုထားတာပါ။ပြီးခဲ့တဲ့နှစ်ထဲအမေရိကန်ရဲ့အဝေးထိန်းတုံး လီယန်နဲ့တိုက်ခတ်မှုကြောင့်တည်ဆုံသွားတဲ့တာလီဘန်ခေါင်းဆောင်မူလာအက်တာမန်ဆူအာကိုကွန်ပျူတာအနေနဲ့စစ်ဆင်ရေးကိုအမိပေးထားတဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။စစ်ဆင်ရေးအတွင်းတမယိုးကျနဲ့ပျောက်ကြားတိုက်ခတ်မှုတွေအသေးခံဘုံးကွဲမှုတွေအတွင်းလူတွေဖောက်ခွဲရေးပစ္စည်းတွေနဲ့စီးရီရီမှန်းချက်တွေကိုအောင်မြင်အောင်ကျူးဝတ်မဲ့အကြောင်းလဲတာလီဘန်စစ်ကောင်စီရဲ့ကြေညာချက်ကဖော်ပြထားပါတယ်။အာဖဂန်ကာဝါယူဝန်ကြီးဌာနပြောခွင့်ရသူကတော့အပြစ်မဲ့ပြည်သူတွေကိုတိုက်ခတ်မဲ့ဝါရဖြန့်ချိမှုတသက်သာဖြစ်တဲ့အကြောင်းပြောဆိုပြီးတာလီဘန်တပုံတွေရဲ့ကြေညာချက်ကိုဖယ်ချလိုက်ပါတယ်။အာဖဂန်တပ်တွေအနေနဲ့အပြည့်အဝပြင်ဆင်ထားပြီးအရင်နှစ်တွေတုန်းကလိုပဲတာလီဘန်ရဲ့စစ်ဆင်ရေးကိုချိန်မုံတော်မှာဖြစ်တဲ့အကြောင်းအာဖဂန်ကာဝါယူဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်မိုဟာမက်ဝတ်မန်နက်ရှ်ကVOA ကိုပြောဆိုခဲ့တာပါအာဖဂန်နိုင်ငံမြောက်ပိုင်းကမဇာအီရှရက်မြို့ကစစ်ကန်တခုကိုဝင်ရောက်စီးနင်းတိုက်ခတ်ခဲ့တဲ့ဖြစ်ရတဲ့ကြုံရပြီးတရင်တစ်ပတ်အကြာမှာပဲတာလီဘန်ရဲ့ကြီးညာချက်ထွက်ပေါ်လာခဲ့တာပါတိုက်ခတ်မှုအတွင်းမှာတော့အာဖဂန်စစ်သား250ကျော်သေဆုံးပြီးအများအပြားဒဏ်ရာရရှိခဲ့ကြောင်းလည်းသတင်းတွေကဖော်ပြကြပါတယ်
မက္ဆီဒိုနီးယားနိုင်ငံမြို့တော်စကိုပီယာမှာလွှတ်တော်ဥက္ကဋ္ဌအဖြစ်လူမျိုးစုအယ်ဘေးနီးယားလူမျိုးကိုရွေးချယ်လိုက်တဲ့အတွက်ဆန့်ကျင်ဆန္ဒပြသူတွေလွှတ်တော်ထဲကိုအတင်းဝင်လာပြီးထိုင်ခုံတွေနဲ့ပစ်ပေါက်ခဲ့ကြသလိုလွှတ်တော်အမတ်တွေကိုလည်းတိုက်ခတ်ခဲ့ကြပါတယ်။လွှတ်တော်ကိုယ်စားလှယ်တွေထွက်ခွာလို့မရအောင်လွှတ်တော်ခမာကိုလည်းဆန္ဒပြသူတွေပိတ်ဆို့ခဲ့ကြတဲ့အပြင်အမတ်တွေရဲ့မျက်နှာရှိမှအလံတွေကိုဝေ့ရမ်းပြီးတော့တစ်စဖောက်တွေဆိုပြီးအော်ဟစ်ခဲ့ကြတာပါ။ဆန္ဒပြသူတွေကိုအုပ်စုခွဲဖို့လူတွေကိုမင်းသက်မိသွားစေတဲ့ဘုံးတွေကိုလွှတ်တော်အပြင်ဘက်မှာရဲတွေကခွဲခဲ့ရတာပါ။မက္ဆီဒိုနီးယားနိုင်ငံမှာအစိုးရကိုကြကြနန်းနာဖွဲ့စည်းမထားသေးပေမဲ့ကာကွယ်ရေးဝန်ကြီးဟောင်းတာလက်ဇာဖာရီကိုလွတ်တော်ဥက္ကဋ္ဌအဖြစ်ဆိုရှယ်ဒီမိုကရက်နဲ့လူမျိုးစုအယ်ဘေးနီးယားပါတီတို့ကမဲပေးရွေးချယ်လိုက်ကြတာပါဒီဇင်ဘာလမှာကျင်းပခဲ့တဲ့ပါလီမန်ရွေးကောက်ပွဲမှာကွန်ဆာဗေးတစ်တို့ကအနိုင်ရခဲ့ပေမဲ့အစိုးရဖွဲ့ဖို့လုံလောက်တဲ့ကိုယ်စားလှယ်တွေမရခဲ့ပါဘူးဒါအပြင်အယ်ဘေးနီးယားကိုရုံသုံးစာအဖြစ်သတ်မှတ်ဖို့လူနည်းစုအယ်ဘေးနီးယားတို့ကတောင်းဆိုခဲ့ကြတာကြောင့်ညွန့်ပေါင်းအစိုးရတရားဖွဲ့ဖို့ဆွေးနွေးပွဲတွေပြက်ပြားခဲ့ရတာပါအတိုက်အခံဆိုရှယ်ဒီမိုကရက်နဲ့လူနည်းစုအယ်ဘေးနီးယားပါတီတို့ပူးပေါင်းပြီးညွန့်ပေါင်းအစိုးရတရားဖွဲ့စည်းဖို့လုံလောက်တဲ့ကိုယ်စားလှယ်ရှိပေမဲ့တမရဂျော်ဂျီအီဗနော့ဖ်ကဆိုရှယ်ဒီမိုကရက်ခေါင်းဆောင်ဆိုရန်ဇော့ဖ်ကိုအဲ့ဒီလိုလှုပ်ခွင့်ပေးဖို့ညှင်းဆန်းထားတာပါမက္ဆီဒိုနီးယားမှာလွတ်တော်အမတ်တွေကိုဂျာရာဘရီနီကတိုက်ခတ်တဲ့လို့ရအပေါ်အမေရိကန်ကုလသမဂ္ဂနဲ့ဥရောပသမဂ္ဂတို့ကပြစ်တင်ရှုံချခဲ့ကြပါတယ်
ယူအေဘီကအတန်ညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအေဘီကအတန်မြန်မာဘာသာစစ်စင်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့၈၀၀၀နိုင်ငံများသင်အာဆီယံထိပ်သီးညီလာခံတရားဖို့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာမနီလာမြို့တော်ကိုဒီကနေ့ပဲရောက်ရှိသွားပါတယ်။ဒေါက်တာဆန်းစုကြည်အနေနဲ့အချိန်30မြောက်အာဆီယံထိပ်သီးညီလာခံနဲ့ဆက်ဆက်စည်းဝေးပွဲတွေကိုတက်ရောက်မှာဖြစ်တဲ့ကြောင်းမြန်မာသမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ဦးစောထေက VOA ကိုပြောပါတယ
်။အချိန်30မြောက်အာဆီယံထိပ်သီးညီလာခံကိုခန်းတာအဲ့ဒါတက်မယ်။နောက်အချိန်30မြောက်အာဆီယံမြန်မာဘုံထိပ်သီးညီလာခံနိုင်ငံတော်တွေအဲ့မှာတက်မယ်။now ဒီကံပြေရောရှိတယ်အဒီကံပြေတက်ဖို့ရှိတယ်အာဆီယံကောင်းကောင်းတက်ပြီးကောင်းကောင်းနေနဲ့ဘိုင်ဘန်နဲ့တွေ့တယ်အာဆီယံလူငယ်တွေနဲ့အာဆီယံကောင်းကောင်းနေနဲ့တွေ့တယ် now အာဆီယံ CSO တွေနဲ့အာဆီယံကောင်းကောင်းနေနဲ့တွေ့တယ်အဒီကံတော့အာဆီယံ program အာဆီယံရဲ့အစီအစဉ်
ဒေါက်ဆာဆူချီယာမနီလာမြို့တော်ကိုရောက်လာပြီးတဲ့နောက်ဗီယက်နမ်ဝန်ကြီးချုပ်ဖန်ဖင်မင်းနဲ့လည်းတွေ့ဆုံပြီးနိုင်ငံခြားကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။ဒေါက်ဆာဆူချီပါဝင်အာဆီယံဆင်နငံကခေါင်းဆောင်တွေပါဝင်တက်ရောက်မဲ့ထိပ်သီးညီလာခံမတိုင်မီကျင်းပခဲ့တဲ့နိုင်ငံခြားရေးဝန်ကြီးအစည်းအဝေးပွဲတွေမှာတော့အသင်းဝင်နိုင်ငံတွေကြားပူးပေါင်းဆောင်ရွက်လုပ်ငန်းတွေဖြင့်လုံခြုံရေးကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ပါတယ်။နိုင်ငံခြားရေးဝန်ကြီးတွေရဲ့ဒီကနေ့စီဝပီထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့မြောက်ကိုရီးယားရဲ့ပဋိထိန်တပ်ဒုံးနဲ့နျူကလ িয়ার ဆန်းသတ်မှုတွေပေါ်စိုးရိမ်ကြောင်းပြောဆိုခဲ့ကြတာပါ။ကိုရီးယားကျွန်းဆွယ်ကမတိမငြိမ်အခြေအနေဒေသရင်းကိုပါကြော်လွန်ရက်ခတ်နေတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးကကြေညာချက်ထုတ်ပြန်လိုက်တာပါ။မြောက်ကိုရီးယားနဲ့သက်ဆိုင်ရာနိုင်ငံတွေအားလုံးအနေနဲ့တင်းမာမှုတွေကြီးထွားမလာစေဖို့ထင်းထင်းထင်းထင်းဆောင်ရွက်ကြဖို့လည်းတိုက်တွန်းခဲ့ပါတယ်
။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာဒီသတင်းပါတဲ့ကျင်းပနေတဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနေလာခါမှာပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်မှာတရုတ်နိုင်ငံကအနေမြင့်တိုးချဲ့လာနေတဲ့ကိစ္စကိုဝေဖန်ပြောဆိုဖို့ရှောင်ရှားခဲ့ကြပါတယ်။အကဲခတ်တွေကတော့တန်တမန်ရေးစီးပွားရေးအရာတရုတ်နိုင်ငံကဩဇာကြီးထွားလာနေတာကိုပြသတဲ့လက္ခဏာတစ်ခုအဖြစ်နဲ့မြင်ကြပါတယ်။မနက်ဖြန်စနေနေ့မှာအဆုံးသတ်မဲ့အာဆီယံနေလာခံအတွင်းခုချိန်ထိတော့တရုတ်နိုင်ငံနဲ့ပတ်သက်လို့ဝေဖန်ပြောဆိုတဲ့ကြေညာချက်မျိုးမတွေ့ရသေးပါဘူး။အာဆီယံနေနဲ့ပြည်ထနာဖန်နေတဲ့နိုင်ငံအမည်ကိုတိတိကျကျမဖော်ပြရမျိုးခေါ်ဝါကြေညာချက်မျိုးရာထုတ်ပြန်နိုင်တယ်လို့လည်းခက်ခတ်တွေနဲ့မီဒီယာတွေကအစောပိုင်းမှာကတည်းကပြောဆိုနေကြတာပါ ဝေဖန်ဖို့တွန်းဆုံနေတာဟာတရုတ်နိုင်ငံကအငြင်းပွားနေတဲ့နိုင်ငံတွေနဲ့ဆွေးနွေးညှိနှိုင်းရမှာဖိအားပေးတာစီးပွားရေးအခွင့်အလမ်းပေးတာတွေရဲ့အကျိုးဆက်တွေဖြစ်တယ်လို့လည်းယူဆကြပါတယ်။ကြေညာချက်တွေထုတ်ပြန်ရမှာလဲတရုတ်နိုင်ငံနဲ့မဟာမိတ်ဖြစ်တဲ့ကမ္ဘောဒီးယား၊လာအိုတို့လိုအာဆီယံအသင်းဝင်နိုင်ငံတွေရှိနေတဲ့အတွက်အခက်ကြုံနေရတာပါ။အာဆီယံအသင်းရဲ့အလဲကျဥက္ကဋ္ဌတာဝန်ယူထားတဲ့ဖိလစ်ပိုင်နိုင်ငံကသမ္မတရိုဒရီဂိုဒူရာတေကလည်းတောင်တရုတ်ပင်လယ်ပြင်အရေးနဲ့ပတ်သက်လို့နယ်သာလန်နိုင်ငံဒဟိတ်မြို့ကခုံသမားဒီယုံကဆုံးမြတ်ချက်နဲ့ပတ်သက်လို့ထိတ်သည့်ညှိလာခါမှာပြောဆိုမှာမဟုတ်ကြောင်းဒီသတင်းပတ်ထဲမှာပဲပြောဆိုထားပါရယ်
။ထိုင်းနိုင်ငံကမတူညီဖြစ်နေတဲ့တောင်ပိုင်းဒေသတွေမှာဗလီတစ်ခုတွင်လက်နက်ကင်သဘုံ32ယောက်တစ်ဆုံးခဲ့တဲ့ဖြစ်ဖြစ်ပါဝင်သူတပ်တန်ရုံအကြမ်းဖက်မှုတွေဖြစ်ခဲ့တာ73နှစ်ပြည့်တဲ့အချိန်မှာပဲလွန်ကျွန်ရုပ်ကိုစစ်တပ်ကအထူးသတိပေးတက်လှမ်းထားပါတယ်မကြာသေးခင်လတွေအတွင်းတက်ခတ်မှုတွေကြီးထွားလာနေတဲ့အချိန်မှာပဲငင်းချင်းဆွနေဖို့စစ်သွေးကြွအုပ်စုတွေကိုထိုင်းဆူရကဖိအားပေးနေတဲ့အချိန်မှာလွန်ကျွန်ရုပ်တွေကိုတိုးမြင့်လိုက်တာပါထိုင်းနိုင်ငံတောင်ပိုင်းကမွတ်စလင်အများစုရှိရာဖတ်တနီနာရာတီဝတ်ဆုံကလာနဲ့ယာလာဒီသတွေမှာပုံကံမှုတွေကြောပြန်ပေါ်ပေါက်ခဲ့ပြီး3လကြာမှာပဲ2004ခုနှစ်ကသူတပ်တန်ရုံနှင်းနှင်းမှုတွေနဲ့ကြုံခဲ့ရတာဖြစ်ပါတယ်2004ခုနှစ်ဧပြီလနဲ့မနေ့အာယုံတက်ချိန်မှာလွန်ကျွန်ရုပ်တပ်ဖွဲ့တွေရဲ့စီးနင်းတက်ခတ်မှုအတွင်းလက်နက်ကင်သဘုံ108ယောက်ထိသေဆုံးခဲ့ရပါတယ်ပတ်တနီမှာရှိတဲ့16ဝါဇုခေဗလီချောင်းနယ်ကိုထွက်ပြေးတင်းရှောင်ခဲ့ကြတဲ့စစ်သွေးကြွ30ယောက်ကိုတော့လွန်ကျွန်ရေးတပ်ဖွဲ့တွေကဝန်းရံပိတ်ဆို့ခဲ့ပြီးနောက်ပိုင်းမှာဗလီတဲထီစီးနင်းတက်ခတ်သို့တင်ခဲ့တာပါဒီနောက်ပိုင်းထိုင်းနိုင်ငံတောင်ပိုင်းကပြစ်ကတ်တီကြောင့်လူပေါင်း 6,500 လောက်ထိလည်းသေဆုံးရပါတယ်ထိုင်းဒုတိယဝန်ကြီးချုပ်ရဲ့အချက်မေးပုဂ္ဂိုလ်ပနီတန်ဝတ်တန်ရန်ကတော့2004ခုနှစ်ဖြစ်ဖြစ်နှစ်ပတ်လည်ချိန်နဲ့တိုက်ဆိုင်ပြီးလွန်ကျွန်ရေးကိုတိုးမြှင့်ထားတဲ့အကြောင်းပြောဆိုခဲ့ပါတယ
်နိုင်ငံကတင်းမာမှုတွေတိုးလာချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့တမိုင်းတင်ကသားဖြစ်တဲ့သမ္မတသက်တမ်းရက်တရာပြည့်ချိန်ရောက်လာပြီဖြစ်တယ်လို့သူ့ရဲ့နိုင်ငံခြားရေးမူဝါဒတွေထိရောက်မှုရှိမရှိဆိုတာကလည်းအပြင်းထန်ညင်းပွားစရာဖြစ်နေပါတယ်။ဝေဖန်ရေးသမားတွေကလည်းသူတို့ရဲ့အမြင်တွေကိုထုတ်ပြောပါတယ်။ထရမ့်ကိုပြင်းပြင်းထန်ထန်ဝေဖန်သူ New Yorker Magazine Editor David Eminick ကတော့ထရမ့်သမ္မတဖြစ်တာဝန်ယူထားတာဟာကမ္ဘာလုံးကျုံရေးအတွက်စိုးရင်ကြတဲ့ဘသူကိုမဆိုနေ့စဉ်စိတ်တော်ကရောက်စရာတွေဖြစ်လာနေပြီလို့ပြောပါတယ
်ကောင်းလေးဦးနဲ့နန်းလာတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ရှင်နေကြီးဦးကိုနီလှုပ်ကြံခံရမှုမှာတန်တရားရှိသူကိုဖမ်းဝရန်ထုတ်ဖို့တိုင်းဒေသကြီးတရားလွှတ်တော်ကိုလျှောက်ထားလိုက်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLG ပါတီဗဟုဥဒေအကြံပေးတရားလွှတ်တော်ရှင်နေကြီးဦးကိုနီလှုပ်ကြံတက်ဖြတ်ခံရမှုမှာပါဝင်ပတ်သက်တယ်လို့တန်တရားရှိထားသူတဦးဖြစ်တဲ့လွန်မြောက်နေစေဦးအောင်ဝင်းခိုင်ကိုသူကိုနောက်ဆုံးတွေ့ခဲ့ရတဲ့နေပြည်တော်ပရစီဥယျာဉ်ဝင်းပဝင်းကျင်းမှာရှာဖွေဖန်းစည်းနိုင်ရေးဝရမ်းတစောင်ထုတ်ပေးဖို့ကိုအကျိုးဆောင်ရှိနေကြီးဦးနေလာကတိုင်းဒေသကြီးတရားလွှတ်တော်မှာလျှောက်ထားလိုက်ပါပြီ။အမှုမှန်ပေါ်ပေါက်ရေးနဲ့ပြည်ပြည်စုံစုံဖြစ်ဖို့ကိုလည်းတင်ပြခဲ့တယ်လို့ရှိနေကြီးဦးနေလာကပြောပါတယ်။ပြည်စုံကိုတော့ကိုကောင်းဆန်ဟင်းကသတင်းပေးပို့ထားပါတယ်
။ဦးအောင်ဝင်းခိုင်ကိုရှာဖွေဖန်းစည်းနိုင်ရေးဝရမ်းထုတ်ပေးဖို့ခံတရားရုံးမှာလျှောက်ထားတာကိုပေချက်ခံရတာကြောင့်အခုလိုတိုင်းဒေသကြီးတရားလွှတ်တော်မှာထပ်ပြီးတင်သွင်းတာပါ။ဥအောင်ဝင်းခိုင်ဟာရန်ကုန်လေးစိတ်မှာဥကိုနီကိုလှုပ်ချန်တက်ဖက်ခံရပြီးနောက်ပိုင်းရန်ကုန်ကနေထွက်သွားပြီးနေပြည်တော်ပရာစီဥရဲ့အနီးတစ်ဝိုက်မှာဖျောက်သွားခဲ့တယ်ဆိုပြီးရဲတပ်ဖွဲ့ကသတင်းစာရှင်းလင်းပွဲအတွင်းပြောထားတာပါဒါကြောင့်လဲအဲ့ဒီပတ်ဝန်းကျင်မှာသူ့ကိုရှာဖွေဖက်စီးနိုင်ရေးအတွက်ဖမ်းဝရမ်းထုတ်ပေးဖို့ကိုအမှုပြင်ဆင်ချက်တရက်နဲ့အတူဒီကနေ့လျှောက်ထားခဲ့တယ်လို့အကျိုးဆောင်ရှိနေဥနီလာက VOA ကိုပြောပါတယ
်သူကနေပြည်တော်ဘေးအစည်းဝင်တာလွတ်မြောက်သွားတယ်ဆိုတာသိရတယ်တူကြောင့်မလို့ကျွန်တော်ကနေပြည်တော်ဘေးအစည်းဝင်ပတ်ဝန်းကျင်ကိုကျွန်တော်တို့ဟောင်းနာထုတ်ပြီးပါဦးကျွန်တော်လျှောက်တယ်ပေါ့ဗျာအဲ့လိုလျှောက်ထားတဲ့ခါကျတော့တသိရအမှုလိုက်ပါဆောင်ရတဲ့ဟိုရှင်းနေကြုံယုံကဥပဒေအရရှိရလဲကျွန်တော်ရဲ့လျှောက်ထားချက်ကိုလက်ခံတယ်သူကထောက်ခံချက်ပေးတယ်သူဥပဒေနဲ့လျှောက်ထားစီရင်တော့ပေါ်တာမျိုးရှိတယ်အဲ့အဲ့တော့တရားဝင်ကိုလျှောက်လာတဲ့ခါကျတော့တရားဝင်ကပေးလိုက်တယ်အဲ့တော့ဒီပေးတဲ့ကိစ္စမတိုင်ရင်ပြောချင်တာကဘာလဲဆိုတော့ကျွန်တော်အမှုတွေအရရှိပြီးနောက်တစ်ခါရေးတွေကိုစစ်စစ်ချက်တွေရသူတို့ကနေပြီးတော့ဒီရဲတွေကတရားရုံးအမှုမတင်ခင်မှာရှာဖွေဖမ်းဆီးဖို့တက်ကိုရဲပုံစံ62နဲ့တို့ပို့တယ်ပေါ့ဗျာဖမ်းဆီးဖို့ဆိုတဲ့စာရေးပို့တယ်ပို့တဲ့ခါကျတော့ကျွန်တော်ရဲညွန့်နေရဲတပ်ဖွဲ့မြို့မှာရဲစခန်းနဲ့လေစိတ်ပါဝင်6နေရာကိုပို့တယ်ပို့တဲ့ခါကျတော့အဲ့ဒီနေရာ6နေရာစလုံးထဲမှာကျွန်တော်တို့အမှန်တကယ်ထပ်ပြေးလူမြောက်တဲ့နေပြီးတော့ဘေးအဆီဥရေမပါဘူးပေါ့ဗျာပါအဲ့တော့ကျွန်တော်တို့ကနေပြီးတော့ဖာမနာအတွက်ဆောင်ထုတ်ပေးဖို့ဆိုပြီးလျှောက်တယ်
။ဥက္ကုဏီလောက်ရတဲ့ဖက်ခရမ်းမှုမှာတရားမျှတမှုရရှိရေးအတွက်လိုအပ်လာမယ်ဆိုရင်တော့နေပြီးတော့ပြောင်စုတရားလွှတ်တော်အထိရာဇဝတ်မှုဆိုင်ရာအမှုပြင်ဆင်ချက်ကိုထက်မှန်တင်သွင်းတော့မှာဖြစ်တယ်လို့အရှင်းနေဥနီလက်ကပဲဆက်ပြောပါဗျ။လော
က်ကျန်ခံတဲ့ဥက္ကုဏီတဲ့ဟိုတရားမျှတမှုရရှိရေးပဲ။အဲ့တော့အခုလို တရားခံမဆက်ဝင်အမှုစစ်ဆေးတာလည်းဆာလို့ရှိတော့တရားခံပြည်သူချောက်ခွေဖမ်းဆီးပြီးတော့အမှုစစ်ဆေးတာပို့ပြီးတော့ပြန်မြတ်တောက်ကိုရမလို့ထင်လို့တောင်မလို့ကျွန်တော်တို့ကလိုအပ်လိုအပ်ခဲ့လို့ရှိရင်လိုအပ်ခဲ့လို့ရှိရင်အထက်ရောင်းဒီပြည်တော်ရှိတဲ့ဒီပြည်တော်သူတရားစီပြည်တော်သူတရားစွတ်တော်ချုပ်ဒီနေ့လိုက Supreme Court ကိုကျွန်တော်တို့ဒီစင်းမှုထပ်မံတင်သွင်းကောင်းတင်သွင်းမယ်ပေါ့ဗျာတင်သွင်းမှုတော့စီစီမယ်စီတင်သွင်းမှုတော့ရည်ရည်ရှိပါတယ်ဟုတ်ကဲ့
အခုရှော်ရောင်းတဲ့ပတ်သက်ပြီးတရားရုံးကအမိန့်ချမဲ့ရက်ကိုအတိအကျမသိရသေးပေမဲ့မကြမ်းကြလောက်ဘူးလို့ရှင်းနေဦးနေလက်ကတုံ့သက်ပါတယ
်မင်းကတော့ကျွန်တော်တို့ကတော့ဟိုသူမသိရဘူးဗျာအမိန့်ချတဲ့ဟာသူမသိရဘူးအမိန့်တိတ်မကြမ်းကြလောက်ဘူးလို့ထင်ပါတယ်ကျွန်တော်တို့အမှုကိုလည်းသူမြေရန်ထက်ထက်ခေါ်ပြီးတာကိုတွေ့ရတယ်ပထမဦးဆုံးဒီမှုတင်သွင်းတဲ့ခါမှာသူကဥပဒေရဲ့ချက်ချင်းပဲလက်ခံလိုက်တယ်လက်ထဲရေးဆိုတဲ့ admin ချင်းအစင်းတစ်ခုကိုကျွန်တော်ကြော်လာသွားတယ်။ပြီးတဲ့အခါကျတော့ကြားလာတဲ့ကိစ္စကလည်းပဲအခုတကယ်ပြီးပြီးချင်းကြားလာရဲဆိုတဲ့အခါကျတော့သူအမှုဒီအမှုအမြန်ဆုံးဆောင်ရပြီးတဲ့သဘောတမ်းရှိပါတယ်။အမင်းကလည်းမကြံ့ကြဘူးလို့ပဲကျွန်တော်ယူဆပါတယ
်။ဥက္ကုဏီကိုလှုပ်ချန်တဆွဲသူအဖြစ်ဆွဆွဲပြီးဖန်ဆီးထားတဲ့ဦးကြည်လေးအပါအဝင်အမှုမှာပူပေါင်းကြံစီသူတွေအဖြစ်အာဏာပိုင်တွေကတန်တရားရှိထားတဲ့ဦးအောင်ဝင်းစော်ဦးအောင်စော်ထွန်းနဲ့ဦးဇေယျဖြိုးတို့ကိုဒီကနေ့မနက်ပိုင်းမှာပဲရခိုင်မြို့မြပိုင်းခင်အထူးတရားရုံးမှာထပ်ပြီးရုံးထုတ်ပေမဲ့တစုံတရာစစ်ဆေးမှုမလုပ်ခဲ့ပါဘူးဒီအမှုကိုသတင်းပတ်စင်တောက်ကြနေတိုင်းရခိုင်မြပိုင်းခင်အထူးတရားရုံးမှာရုံးထုတ်စစ်ဆေးနေရဖြစ်ပါရခင်ဗျာ
ကိုကောင်းဆိုင်သတင်းပေးပို့ထားတာပါခုတစ်ခါမှာတော့ထိုင်းနိုင်ငံကမြန်မာအလို့သမားတချို့ကိုနှစ်ဖက်သဘောတူညီချက်အတိုင်းလကမပေးတဲ့အကြောင်းနဲ့ပတ်သက်ပြီးတော့လည်းတင်ဆက်ပေးကြပါရစေထိုင်းနိုင်ငံဘန်ကောက်မြို့နာကစမွန်စခွန်ခရိုင်တွင်းကဘစ်စကစ်နဲ့မုံမျိုးစုံလုပ်တဲ့ဆက်ယုံကလူငယ်မြန်မာအလို့သားအလို့သမား82ယောက်ကိုနိုင်ငံသဘောတူစာချုပ် MOU နဲ့လာကြပေးမယ်လဲသဘောတူစာချုပ်အတိုင်းတော့လောက်ခမပေးကြပါဘူးသဘောတူစာချုပ်အတိုင်းလောက်ခပေးဖို့တောင်းဆိုရမှလဲအလောက်ကနေထုတ်ပတ်ခံခဲ့ရပါတယ်ပြည်စုံကိုထိုင်းချေဆိုင် view မြန်မာပိုင်းတင်းတင်းတော့မေးမှာကတင်းပေးပို့ထားပါတယ
်ထုတ်ပတ်ခံခဲ့ရတဲ့အလုပ်သမားတွေဟာလွန်ခဲ့တဲ့2လကျော်ကတည်းကဘစ်စကစ်ကူကီဝေဖာစတဲ့မုံမျိုးစုံလုပ်တဲ့ Variety Food International Company မှာနှစ်နိုင်ငံအလုပ်သမားခေါ်ယူခံထားရေးအစီအစဉ် MOU စာချုပ်နဲ့လာရောက်အလုပ်လုပ်ကင်ခဲ့ကြတဲ့အလုပ်သမားတွေဖြစ်ကြပါတယ်။သူတို့တွေဟာရောက်တဲ့အချိန်ကစပြီးထိုင်းနိုင်ငံရဲ့ဥပဒေပါလုံအားခတိုင်းမရခဲ့ကြသလိုအလုပ်သမားအခွင့်အရေးတွေတောင်းဆိုရာကနေအလုပ်ကနေထုတ်ပယ်ခံခဲ့ရသည့်ဖြစ်ခဲ့ရတယ်လို့လည်းအလုပ်သမားတို့ကပြောပြပါတယ်
။နေသားမသေးဘူးသမီးတို့ကိုပုံထွက်ခိုင်းခဲ့တယ်။နောက်တစ်ခုကထမင်းစားတဲ့ကိုနိုင်ဝက်ပဲနားတယ်၊တနားရီမနားသေးဘူး။ပြီးတော့ဆေးရုံလက်မှတ်ပါလာတော့သမီးတို့အလုပ်သမားတွေကိုပတ်စံမပေးတဲ့အပြင်ပတ်စံတရားဖြတ်တယ်။အိုင်ဆက်လေးပေးရတယ်သူတို့ကဆိုင်ရသေးလေးနဲ့ပေးတယ်ဒီဘဲရဘဲရဆိုတာတိကျမှုမရှိဘူးနေစားလား OD လားဆိုတာမရှိဘူးပြီးတော့သမီးတို့အလုပ်ပရက်တွေမှာအလုပ်ဆင်းခိုင်းတယ်ဒါပေမဲ့နှစ်ဆမပေးဘူးအဲ့ဒီချက်ကလေးတွေကိုသမီးတို့ကလိုချင်တဲ့တောင်းဆိုတယ်မပေးဘူးသူတို့အဲ့မောင်းထုတ်တယ်သူတို့ကသမီးတို့ကိုခေါ်တော့300နဲ့ခေါ်ပါတယ်အခုပြောကြတယ်ဒါပေမဲ့မပေးဘူးအဲ့တိုင်းနဲ့သမီးတို့တနေ့ကို200ရရလို့ရှိရ300ကျော်ရရလို့ရှိတယ်သူတို့ပုံချက်ခိုင်းချက်သနေ့ကိုသမီးတို့မနက်9နာရီဝင်နေများ7နာရီမှထွက်ရပါတယ်ခမင်းစားတဲ့ရက်7နာရီဆိုခမင်းစားဆင်းပါတယ်17ခွဲဆိုအလုပ်ပြန်ဝင်ရတယ်အဲ့တောင်ချောက်ကိုည7နာရီတိတခါမှမနာရတော့ပါဘူး။
အလုသမားတွေကိုအလုကနေနားခိုင်းလိုက်တဲ့အတွက်အလုသမားကာကွယ်ဆောက်ရှောက်ရေးရုံးကိုတွားရောက်တိုင်ကြားမှုတွေလုပ်ခဲ့ပေမဲ့ပြဿနာတွေကပြေလည်မှုမရပဲမြမပီကိုပြန်ပို့ဖို့အတွက်စီစဉ်နာတွေကိုလည်းကြုံနေရတယ်လို့ဆိုပါတယ်
။ဖြစ်ပြီး24ရက်နေ့ကဖြစ်တဲ့25ရက်နေ့စာဝတီကံရုံးကတော့တမီးကိုရောက်တယ်။ရောက်တော့ agency မလာနိုင်ဘူး၊တန်ရာရှိတွေမလာနိုင်ဘူး၊လုံမရမလာနိုင်ဘူး။အဲ့ဒီအတွက်တမီးတို့ပြက်ကွက်တယ်သမီးတို့အလုပ်သုံးရက်ပြတ်တဲ့အတွက်သူတို့ကလည်းဝန်တိန်လက်မှတ်ထိုးရမယ်လို့ပြောတယ်။သမီးတို့ကလည်းအဲ့ဒါကိုထိုးမယ်လို့ပြောခဲ့ပြီးသား။အဲ့နဲ့ပဲသမီးတို့ဒီမနေ့ကျတော့အဲ့ဒီဝန်တိန်ဆိုင်ရကိုပေးတာသူတို့အဝါကပေးတာကိုထိုးမယ်အလုပ်သုံးရက်ကိုကပြတ်ထားတာ။ဒါပေမဲ့သမီးတို့ကအလုပ်သုံးရက်ပြတ်တာမဟုတ်ဘူးလေ။သူတို့မောင်းထုတ်လို့အလုပ်ကိုမလာဘူး။ agency မရောက်မလာဘူးအချိန်မီဘယ်သူမှသမီးတို့အဖြေရှင်းမသေးဘူး။တော့အဲ့နဲ့မေးလိုက်တဲ့ဒါကဒါအတွက်ကိုသမီးတို့ကလက်မှတ်ထိုးခိုင်းတာလေ။ပြန်မေးရသူတို့အရင်အလုပ်ကောင်ရပြန်လို့လက်မှတ်ထိုးခိုင်းတာလို့အဲ့လိုပြောရသူတို့စီမှာဇက်ကတန်ရှိတယ်သမီးတို့ဇက်ကပြန်ပြန်ခိုင်းတယ်အဲ့ကြောင့်ပြန်မပေးဘူးအဲ့ဒီစာကိုဓာတ်ပုံရယူမယ်ဆိုတော့လည်းအယူမခံဘူးခုံးလေးကိုသိမ်းတယ်သူတို့ကမညှိုးတာလားအဲ့ဒါအဲ့ဒါနဲ့ပဲသမီးတို့ကမထိုးရသေးဘူးလက်မှတ်ကိုဘာအတွက်မှမသိတဲ့အတွက်ဆိုအေဂျင်စီလာမှသူတို့ကအဲ့ဆိုလက်မှတ်ထိုးတယ်သမီးတို့ပြောတယ်ပြောရပြောအေဂျင်စီလာတယ်အေဂျင်စီလာတော့သူတို့အေဂျင်စီနဲ့ဝင်ရသမီးတို့ပြီးလိုက်ပြီးတော့ပြန်သမီးတို့စက်ရုံနဲ့ပြင်မှုတော့အပြင်မှာဒီဘူလာကသမီးတို့တွေနေရတယ်ပြန်ထွက်လာတော့သမီးတို့ဒီလုံကအလိုမရှိတော့ဘူးတဲ့သမီးတို့မြန်မာပြည်ပြန်ဖို့မယ်မဲဆောက်ကို
ဒီကိစ္စနဲ့ပတ်သက်လို့အလို့သမားတွေနေရမပြန်ပဲအလို့ဆက်လုပ်နိုင်ဖို့အတွက်မြန်မာတန်ယုံနဲ့ကုမ္ပဏီတွေကညှိနှိုင်းဆောင်ရွက်တာမျိုးတွေလုပ်တင်တယ်လို့လည်းအလို့သမားတွေကိုအကူအညီပေးနေတဲ့ AAC မဟာမိတ်အဖွဲ့ကဒါရိုက်တာဦးခိုင်ကြီးကလည်းပြောပါတယ
်လက်ရှိအင်ဂျင်စီကနေပို့လိုက်တဲ့အလို့သမား80ကျော်ဟာပြန်ပြီးပြီလာတာလေကျွန်တော်တို့ကတာယာရှိကိုဖြည့်ဆည်းစီချင်တာကဲဒါဘယ်သူမှလဲအလို့သမားမှလားအလို့ချင်မှလားအလို့သမားမှပြန်ဖို့အလို့ချင်မှရောအရေးယူ တင်ချက်စီရတော့လာတယ်သူကတော့ဥပဒေတိုင်းရတော့လုံသမားကအလုံးမလုံးပြန်ပို့မယ်ဆိုပြီးတော့ပြန်ပို့မယ်ဆိုတော့ကျွန်တော်လုံသမားတွေညစ်နာတာပေါ့အမရဲ့
ဒီကိစ္စနဲ့ပတ်သက်လို့တော့မြန်မာတန်ယုံဘက်ကိုဆက်သွယ်လို့မရသေးပါဘူးပြီးခဲ့တဲ့ရက်ကပဲ MOU နဲ့လာတဲ့မြန်မာလုံသမား10ဦးခန့်ဟာနှစ်စန်းတရက်နှစ်မှာအလုံးမစင်းတဲ့အတွက်ဆိုပြီးအလုံးကနေထုတ်ပယ်ခံခဲ့ရပြီးနီးစက်ရဓာတ်ဆီဆိုင်မှာချထားတာကိုခံခဲ့ရပါတယ်ဒီပြဿနာနဲ့ပတ်သက်လို့အလုံသမားတွေဘက်ကအလုတ်ရှင်ကိုတရားဆွဲဆိုမှုတွေလုပ်ဖို့အတွက်ပြင်ဆင်နေကြတယ်လို့လည်းပြောပြပါတယ်။ထိုင်းနိုင်ငံမှာတရားဝင်ကတရားမဝင်ပါအလုတ်သမား3သန်းကနေ4သန်းလောက်ထိရှိနေပြီးနှစ်နိုင်ငံသဘောတူစာချုပ် MOU အပါအဝင်တခြားတရားဝင်အထောက်အထားနဲ့နေထိုင်ကြသူတွေကတော့သိန်းခန်းလောက်ပဲရှိကြပါတယ်ရှင်
။မင်းမှသတင်းပေးဖို့ထားတာပါ။သောတာရှင်များရှင်ခုခါမှာတော့လာမယ့်စနေနေ့ညဒိုင်းလေလိုင်းစီစဉ်မှာဗားရီဆွေးနွေးဖို့ရှိလေဆိုတာကိုကြည့်ကြအောင်ပါ။
တော်တာရှင်များရှင်ဒုတိယအကြော့ကျင်းပဖို့ရှိတဲ့27ရာစုပင်လုံငင်းညံ့ရဲ့ညီလာခံကိုမေလတတိယပတ်ထဲမှာကျင်းပဖို့စီစဉ်နေကြပါပြီ။ရှေမတိုးနောက်မဆုတ်သားဖြစ်နေတဲ့ငင်းညံ့ရဲ့လုပ်ငန်းစဉ်တစ်ခုလုံးအတွက်27ပင်လုံညီလာခံဒုတိယအကြော့အစည်းအဝေးကနေဘလောက်အထိမျှော်လင့်စရာတွေရှိနေပါသလဲ။ NCA လက်မှတ်ထိုးသူတွေရောလက်မှတ်မထိုးကြသေးသူတွေပါအစုအဖွဲ့အားလုံးပါဝင်တဲ့ငင်းညံ့ရဲ့လုပ်ငန်းစဉ်တရက်ဖြစ်ဖို့အလားအလာမှာဘာတွေကအကဲဆန်းချက်တွေရှိနေပါသလဲ။ဘာတွေကအလားအလာကောင်းနေပါပြီလဲ။လာမယ့်စနေနေ့ညတရက်လေးလိုက်အစည်းအဝေးမှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ကို့တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဓာတ်ရိုက်လေလိုက်အစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကို့အမြင်ကို့အယူအဆကို့မိကွန်းတွေကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေ VOE မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းကို့ရဲ့အမြင်မှတ်ချက်ကိုရေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822555ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ကွန်ဖြစ်ပါရဲ့ရှင်။ဒါရဲ့လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြမယ့်သောတာရှင်တွေကိုကြိုဆိုပါရဲ့ရှင
်။သောတာရှင်တွေလည်းစနေနေ့ည9:00အစီအစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါရစေ။ဒါရဲ့လေလိုက်အစီအစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါရစေ။အခုတစ်ခါမှာတော့မြန်မာနိုင်ငံဆန်စပါးအသင်းချုပ်အတွင်းရေးမှူးချုပ်နဲ့ VOA ရဲ့တီးတန့်တွေ့ဆုံမေးမြန်းကံကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံအနေနဲ့ဒီနှစ်မှာဆန်စပါးမက်ထရစ်တန်ချိန်နှစ်တန်းတိုးပြီးတော့ပြည်ပတင်ပို့ဖို့ရည်မှန်းထားတာဟာလက်တွေ့ဖြစ်နိုင်ခြေရှိတယ်လို့မြန်မာနိုင်ငံဆန်စပါးအသင်းချုပ်အတွင်းရေးမှူးချုပ်ဦးရဲမင်းအောင်က VOA ကိုပြောပြပါရစေ။ကမ္ဘာဆန်ဈေးကွက်မှာမြန်မာဆန်ရဲ့အခြေအနေရှင်းပြနိုင်မှုဈေးကွက်အနေအထားစာရင်းနဲ့ပတ်သက်ပြီးတော့ဒီကနေ့ရန်ကုန်မြို့စုလီရှန်ဂရီလာဟိုတယ်မှာကျင်းပတဲ့ဆွေးနွေးပွဲတစ်ခုပြင်ပမှာဦးရဲမင်းအောင်ကို VOA ကအဲ့လိုပြောပြတာပါဦးရဲမင်းကောင်က VOA ကိုပြောပြတာပါနိုင်ငံတကာဘဏ္ဍာငွေကြေးဆိုင်ရာကော်ပိုရေးရှင်း IFC နဲ့ American ခြေစိုက် The Rice Trader အဖွဲ့တို့ကကမ္ဘာကထလှုပ်ပြီးတော့ကုသန်းရောင်းဝယ်ရေးဝန်ကြီးဌာနမြန်မာနိုင်ငံဆန်စပါးအသင်းချုပ်စတဲ့ပြည်ရင်းပြည်ပအဖွဲ့တွေရဲ့ပံ့ပိုးကူညီမှုနဲ့ပထမဆုံးချိန်ကျင်းပမြန်မာဆန်ကွက်ရဲ့2019ဆွေးနွေးပွဲအတွင်းဥယျာဉ်မင်းအောင်ကိုကိုကျော်သိန်းကအတိအကျတွေ့ဆုံမေးမြန်းထားပါတယ်ရှင်
။ကျေးဇူးများတင်ပါတယ်ခင်ဗျာဒီဝေတွေ့ဆုံမေးမြန်းဝင်ပြူတာပထမဦးဆုံးကခုနဥယျာဉ်မင်းအောင်ပြောသွားတဲ့မေးခွန်းနဲ့ကျွန်တော်စာချင်ပါတယ်ဒီနှစ်ကိုစံတန်ချိန်နှစ်တန်းအထိတန်ချိန်နှစ်တန်းအထိမက်ထရစ်တန်ချိန်နှစ်တန်းအထိတိုးပြီးတင်ပို့နိုင်မှုဥယျာဉ်မင်းအောင်ရည်မှန်းထားပါတယ်အဲ့ဒါကတိတ်ပြီးတော့များရည်မှန်းချက်ကြီးလွန်းရမှာကြောက်လားခင်ဗျာ
အမှန်တကယ်ကတော့ကျွန်တော်တို့ကဒီစံတန်ချိန်တသန်းကျော်ပေါ့နော်တသန်းကျော်ကိုကျွန်တော်တို့တင်ပို့လာတာ9နှစ်ဆက်တိုက်ရှိပါတယ်အဲ့တော့ပြီးခဲ့တဲ့နှစ်ကဆိုရင်ကျွန်တော်တို့ကဒီတန်ချိန် 1.8 သန်းကျွန်တော်တို့တင်ပို့နိုင်ခဲ့တယ်ပေါ့နော်အဲ့တော့ဒါကိုကျွန်တော်တို့ကပြန်ကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာ2015ခုနှစ်ကော2016ခုနှစ်ကောရေကြီးတာတို့ကျွန်တော်တို့ရာသီဥတုဖောက်ပြန်တာတို့နဲ့ကြုံတွေ့နေသည့်တိုင်အောင်မြန်မာဆန်စပါးလောကအားကျွန်တော်တို့ဒီစံတန်ချိန် 1.6 သန်း 8 သန်းကိုပို့နိုင်တဲ့potential ရှိတယ်ဆိုတဲ့နေရာမှာကျွန်တော်တို့က policy သာမှန်ပါစေကျွန်တော်တို့ဒီ macro economic policy သာမှန်ပါစေကျွန်တော်တို့ကဒီစံတန်းချိန်နှစ်တန်းပို့ဖို့ကကျွန်တော်တို့တွေမခက်ပါဘူ
းမြမဆန်ကတကယ်တကယ်ကမ္ဘာစီးကွက်မှာနှစ်တော်တော်ကြာကြာနာမည်ပြက်ခဲ့ပါတယ်ဒါတို့ရေမြောင်တော့အသင့်အတိဆုံးပါတော့ဒီနေ့ဒီအချိန်မှာမြမဆန်ဒီကမ္ဘာဆန်စည်းကွက်မှာနာမည်ပြန်ရလာပြီး Titan နဲ့ဇီကိုရနိုင်ပါပြီလား
မြမဆန်ကဟိုကျွန်တော်တို့ဒီစံတင်ပို့တဲ့နိုင်ငံတွေနဲ့ရှင်းပြနိုင်ပါတယ်ကျွန်တော်တို့ဒီခုနပြောတဲ့နိုင်ငံရေးတို့နာပိတ်ဆို့မှုတို့နောက်တကဒီခုနပြောတဲ့ကျွန်တော်တို့ဒီအပြည်ပြည်ဆိုင်ရာဘဏ်လုပ်ငန်းတွေမှာကျွန်တော်တို့အခက်အခဲဖြစ်တာပေါ့နော်ဒါတွေကြောင့်ကျွန်တော်တို့ကအရင်တော့ကဒါနာမည်ဆိုးနဲ့ကျွန်တော်တို့အခက်အခဲတွေနဲ့များခဲ့တယ်အဲ့တော့ဒီဘက်မှာတော့ကျွန်တော်တို့ကပွင့်လင်းမြင်သာမှုတွေကျွန်တော်တို့ကနိုင်ငံတကာပြန်ပြီးတော့လက်ခံမှုတွေရှိလာပြီဆိုတော့ဒီအချိန်မှာကျွန်တော်တို့က brand တစ်ခုကိုတည်ဆောက်ပြီးတော့ National competitiveness ပေါ့เนาะကျွန်တော်တို့ဒီအမျိုးသားရှင်ပြိုင်နိုင်စွမ်းကျွန်တော်တို့တိုင်းပြည်ကဒါစိန်ခေါ်မှုတွေအများကြီးရှိပါသေးတယ်အခွန်စနစ်နဲ့ပတ်သက်ပြီးတော့ပဲကြည့်မလားနောက်တစ်ခါကျွန်တော်တို့ဒီဒီမူဝါဒတွေနောက်တစ်ခါကျွန်တော်တို့ transportation and logistics ပေါ့เนาะကျွန်တော်တို့တိုင်းပြည်ကနေပြီးတော့ဒီဆန်ကိုတည်ယူပို့ဆောင်ရတဲ့ရိတ်စကားတွေအရန်ကြီးနေပါသေးတယ်အဲ့တော့ဒါတွေကကျွန်တော်တို့ကအချိန်တစ်ခုတော့ကျွန်တော်တို့ကယူရပါအောင်မယ်အဒီခုနကကျွန်တော်တို့ဒီရန်ကုန်ကနေပြီးတော့ပတိန်ကနေအေယာဝတီတိုင်းပတိန်ကနေရန်ကုန်လာတဲ့ဈေးကရန်ကုန်ကနေစင်ကာပူကိုသွားတဲ့ဈေးတွေအများကြီးများပါတယ်အဲ့တော့ဒီလိုမျိုးအနေအထားတွေကကျွန်တော်တို့ဒီ logistics တွေ transport တွေအများကြီးကျွန်တော်တို့လုပ်ရပါအောင်မယ်ဒါပေမဲ့လည်းခုနကျွန်တော်ပြောသလိုပါအခုဒီအစိုးရလည်းဒါတို့လျှက်စစ်နဲ့လမ်းပန်းဆက်သွယ်ရေးကိုဦးစားပေးလုပ်မယ်ဆိုပြီးတော့ဒါမကြာခင်ကပဲအတိုင်းအမြန်ပုံကူကကျွန်တော်တို့ပြောထားတဲ့ဟာလေးကျွန်တော်တို့ဒါအားရမိတဲ့အနေအထားလေးတစ်ခုရှိပါတယ်နောက်ဖွံ့ဖြိုးရေးမိတ်ဖက်တွေဖြစ်တဲ့ဒီ IFC တို့ World Bank တို့ ADB တို့ကလည်းဒီလျှက်စစ်နဲ့လမ်းပန်းဆက်သွယ်ရေးကိုကျွန်တော်တို့ကူညီမယ်ဆိုရင်တော့ကျွန်တော်တို့ကဒီနှစ်နှစ်သုံးနှစ်အတွင်းမှာပေါ့နော်နှစ်နှစ်သုံးနှစ်အတွင်းမှာကျွန်တော်တို့ infrastructure ဖွံ့ဖြိုးမှုကကောင်းလာမယ်ဆိုရင်တော့ကျွန်တော်တို့ဒါပို့ပြီးတော့ကျွန်တော်တို့ဒါရှင်ပြိုင်နိုင်မှုကပို့ပြီးတော့ကျွန်တော်တို့တိုးတက်လာမှာပေါ့နော
်ကျေးဇူးအများကြီးတင်ပါတယ်ဗျာမေအောင်ရှင်ပြန်ပြီးတော့ဆက်ရဒီလေပြည့်စုံပါတယ
်ဟုတ်ကဲ့ပါ
ကိုကျော်သိန်းဆက်သွယ်မြင်းမြန်ထားတာကိုနားဆင်ကြကြတာပါထတာရှင်များရှင်အခုတစ်ခါမှာတော့ VOA ရဲ့တောက်ကြနေနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးပါမယ်ရှင်
တကူရီးယားမှာချက်ထားမဲ့အမေရိကန်တပ်ဒုံးကွင်းဒုံးစနစ်အတွက်ဒေါ်လာတန်တထောင်ပေးဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့တောင်းဆိုချက်ကိုတောင်ကိုရီးယားနိုင်ငံကချက်ချင်းလိုပဲပယ်ချလိုက်ပါတယ်။တောင်ကိုရီးယားဆိုရကမြင်တဲ့အဆောက်အုံတွေစိုက်ထုတ်ပြီးအမေရိကန်ကတပ်ဒုံးကွင်းဒုံးစနစ်ချက်ထားပြီးလက်ပတ်ဖို့နဲ့မွန်မှန်ထင်းသိမ်းရမှာအကုန်ချက်ခံဖို့နိုင်ငံကြီးလက်ခံထားတဲ့ရည်တည်ချက်အတိုင်းအပြောင်းအလဲမရှိတဲ့အကြောင်းတောင်ကိုရီးယားကာဝေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။အာဖဂန်နိုင်ငံမှာရှိတဲ့တာလီဘန်စစ်သွေးကြွတွေကနှစ်စဉ်နှစ်တိုင်းလှုပ်လို့ရှိတဲ့နွေဦးရွာစီစစ်စင်ရေးစတင်ဆင်နွှဲရမှာပြည်ပကကြီးကြော်သူတွေဖြစ်အမေရိကန်ဦးဆောင်တဲ့တပ်ဖွဲ့တွေကိုပြစ်မှတ်ထားတိုက်ခတ်မယ်ကြောင်းပြောဆိုသွားပါတယ်။ဒါမှမဟုတ်အာဖဂန်ကာဝေးဝန်ကြီးဌာနပြောခွင့်ရသူကတော့အာဖဂန်တပ်တွေအနေနဲ့အပြည့်အဝပြင်ဆင်ထားပြီးအရင်နှစ်တွေတုန်းကလိုပဲတာလီဘန်ရဲ့စစ်စင်ရေးတွေကိုချေမှုန်းသွားမယ်ကြောင်းတုံ့ပြန်ပြောဆိုထားတာပါ။ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အရှိတောင်အရှေ့နိုင်ငံများအသင်းအာဆီယံထက်သီးညီလာခံတက်ရောက်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာမနီလာမြို့တော်ကိုဒီကနေ့ပဲရောက်ရှိသွားပါတယ်။ဒေါက်တာဆန်းစုကြည်အနေနဲ့အချိန်30မြောက်အာဆီယံထက်သီးညီလာခံနဲ့ဆက်ဆက်စည်းဝေးပွဲတွေကိုတက်ရောက်မှာဖြစ်တဲ့အကြောင်းလဲမြန်မာသမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့ပါတယ်။ဒေါက်တာဆန်းစုကြည်ပါဝင်အာဆီယံဆန်နိုင်ငံကခေါင်းဆောင်တွေတက်ရောက်မှာထက်သီးညီလာခံမတိုင်ပင်ကျင်းပခဲ့တဲ့နိုင်ငံခြားရေးဝန်ကြီးစည်းဝေးပွဲကတော့ပြီးမှာပဲထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာတော့မြောက်ကိုရီးယားရဲ့ပဲထင်းတက်ဒုံးနဲ့နျူကလ িয়ার ဆန်းသတ်မှုတွေပေါ်စိုးရိမ်ကြောင်းပြောဆိုခဲ့ပါတယ်။ကိုရီးယားကျွန်းဆွယ်ကမတိမငြိမ်ဖြစ်နေတဲ့အခြေအနေတွေဟာဒေသရင်းကိုပါကျော်လွန်ရိုက်ခတ်နေတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးဘက်ကထုတ်ပြန်လိုက်တဲ့ကြေညာချက်ကဖော်ပြထားပါတယ်။သက်ဆိုင်ရာနိုင်ငံတွေအားလုံးအနေနဲ့လည်းတင်းမာမှုတွေကြီးထွားမလာအောင်ထိနေနေနေဆောင်ရွက်ဖို့လည်းတိုက်တွန်းထားတာပါ
။တင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးခဲ့တာပါ။ဒီနေ့နေ့အတွက်စီစဉ်ထုတ်လွှင့်မှုကတော့ရှားဖောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့နာရှွမ်ခါလီဖြစ်ပါတယ်။ကျွန်မအီတန်စမရှင်View American တဲ့ညာပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00 10:00 ठी လိုင်းတိုမီတာ24 25နဲ့51တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကျမ်းမာရှင်လန်းကြပါစေရှင
This program has come to you from the Voice of America, Washington.